ဖန်စီထိန်ထိန်ခံထားရတဲ့နိုင်ငံတော်တမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်ဟာသူ့ဘော်ဆွဆွဲထားတဲ့အမှုတွေကရသက်ကြီးပုံမှန်95ခါဝေးအမှုအတွက်ဒီနေ့သူကိုယ်တိုင်တက်တည်ထွက်ဆိုခဲ့တယ်လို့စုံစမ်းသိရပါတယ်။အပတ်စဉ်စစ်ဆေးနေကြအမှုတွေဖြစ်တဲ့ရသက်ကြီးပုံမှန်95ခါဝေးနဲ့တဘာဝဘေးအန္တရာယ်အမှုတွေကိုနေပြည်တော်တည်နှံ့တရားရုံးမှာဒီနေ့စစ်ဆေးခဲ့တာပါ။အာဏာသိမ်းစစ်တပ်နဲ့ပူးပေါင်းဆောင်ရွက်တာမလုပ်ကြဘဲနဲ့နိုင်ငံတော်တမရဟာတမရဦးဝင်းမြင့်သာဖြစ်ကြောင်းဖော်ပြထားတဲ့ပညာကျက်နှစ်ဆောင်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘုလုံးမှုဆောင်အဖွဲ့ကအာဏာသိမ်းပြီးတဲ့အခါမှာထုတ်ပြန်ခဲ့ပါတယ်။အဲဒီအတွက်ကြောင့်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်တပ္ပရဦးမြင့်နဲ့နေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်တို့ပေါ်ရာစသာကြီးပုံမှန်95ခါဝင်းနဲ့စစ်ကောင်စီကတရားစွဲထားတာပါ။ဒါပေမဲ့တော်ဆန်းစုကြည်တပ္ပရဦးမြင့်နဲ့ထိတ်တန်းကောင်းဆောင်တွေဟာအဲဒီအချိန်မှာထိမ့်သိမ်းခံပြီးနေကြဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်လို့တော်ဆန်းစုကြည်တို့၃ရောက်ကိုဒီကရက်လာကဆွဲချက်တင်ခဲ့ပါတယ်ဆွဲခါသူ၃စလုံးကဒီမှုအတွက်တီးခြားတရားခံပြတ်တည်မတင်ကြတော့ဘဲကိုယ်တိုင်တက်တည်ဖြတ်ဆိုကြတာဖြစ်ပါတယ်ဒီကရက်အပတ်ရုံးချိန်မှာတပ္ပရဦးမြင့်ကတက်တည်ဖြတ်ဆိုခဲ့ပြီးဒီနေ့မှာတော့ဆန်းစုကြည်ကတက်တည်ဖြတ်ဆိုခဲ့တာပါအာနာသိန်းစီကျမ်းမာရေးအကြောင်းပြပြီးတပ္ပရဦးမြင့်ကိုတပ္ပရအဖြစ်ကနှုတ်ထွက်ဖို့စစ်အရာရှိကြီးနှစ်ယောက်ကလက်မှတ်ထိုးခိုင်းခဲ့တာကိုသူကညှင်းဆိုခဲ့ကြောင်းဦးမြင့်ကရုံးတော်ကိုပြီးခဲ့တဲ့ရုံးချိန်မှာပြောကြခဲ့ပါတယ်ဦးမြင့်ရဲ့ထွက်ဆိုချက်ဟာကဘာနဲ့တရင်တွေမှာပြန့်နှံ့သွားပြီးတဲ့နောက်စစ်ကောင်စီကဆွဆွဲခံထားကြသူတွေရဲ့ရှေ့နေတွေကိုပုံမှန်144နဲ့နှုတ်ပိတ်ခဲ့တာကြောင့်ဒီနေ့အမှုစစ်ဆေးပုံအသေးစိတ်ကိုတော့မသိရှိရပါဘူး